သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ဒီကရလကုံပိုင်းကလှုပ်ခတ်ခဲ့တဲ့အင်အားပြင်းကလေးကြောင့်လူတစ်တောင်းနီးပါးထိခိုက်ခဲ့ရတာကဘာကြောင့်လဲဆိုတာကိုအခုချိန်ထိမေးခွန်းထုတ်နေကြဆဲပါမြန်မာနိုင်ငံက2021ခုနှစ်ဖေဖော်ဝါရီလကစပြီးစစ်တပ်ရဲ့အာဏာသိမ်းခြင်းကိုခံခဲ့ရပါတယ်အာဏာသိမ်းထားခြင်းကစပြီးစစ်ကောင်စီကအပြစ်မဲ့အရသာပြည်သူတွေကို Jet Fighter တွေသုံးပြီးနှိမ့်စင်ပုံကျဲတိုက်ခိုက်နေတာပါဒီလိုအယက်သားပြည်သူတွေကိုပုံကျဲတိုက်ခိုက်ဖို့လေရင်တွေစက်တက်လေဒီတွေရဟတ်ရင်တွေရှိပေမဲ့ငလင်ရေပေါ်ကဲစဲကြီးအတွက်တော့ဒီနေ့အထိအသုံးပြုခဲ့ခြင်းမရှိပါဘူးအယက်သားအစိုးရလက်ထက်က2019ခုနှစ်မှာအရေးပေါ်ကဲစဲကြီးရဟတ်ရင်တစ်စီးကိုအီတလီနိုင်ငံကနေငှားရမ်းထားခဲ့ပါတယ်ဒီရဟတ်ရင်ငှားရမ်းတာကနိုင်ငံဗန်နာကိုဖြုံးတီးရရောက်တဲ့ဆိုတဲ့အကြောင်းပြချက်နဲ့အာဏာသိမ်းချိန်ကဖမ်းဆီးခံရတဲ့လူမှုကောင်ဆောင်တော်အဆက်စုကြီးကိုအမှုတက်ဆွဆွဲခဲ့ပါတယ်ဒါကြောင့်တဘာဝဘီရဲ့နေရာကြုံရချိန်တိုင်းမှာပြည်စင်မှုတစုံတရာမရှိပဲစစ်ကောင်စီကအရေးပေါ်ကယ်ဆယ်ရေးအတွက်ပြည်ပနိုင်ငံတွေကိုအကူအညီတောင်းခံခဲ့ရပါတယ်။ဒီပြည်ရင်းပြည်ပအကူအညီတွေကိုလည်းငလင်ဘေးတန်တင်ပြည်သူတွေလုံလုံလောက်လောက်မရရှိတာကြောင့်လက်ရှိအချိန်ထိပြုတ်ပြတ်သွားတဲ့အိမ်တွေကိုမရှင်းလင်းနိုင်သေးသလိုနေထိုင်စားသောက်ဖို့နဲ့ပြန်လည်ထူထောင်ရေးကာလအတွက်ပူပန်နေရဆဲပဲလို့ပြောလာသူကစကိုင်းတိုင်းမှာနေထိုင်တဲ့အသက်29နှစ်အရွယ်အမျိုးသမီးတူပါ
သူရရဲ့အကူအညီတွေရတာကြရတဲ့ရက်ွက်တွေရတယ်မရတဲ့ရက်ွက်ကလည်းမရဘူးပေါ့ညီမတို့ရက်ွက်သေးတော့ညီမတို့တော့မရသေးဘူးပေါ့ဟိုပါတော့အခက်ခဲရတော့ခုပြန်လဲထူထောင်မှုမှာတိကတော့ဟိုပါတော့ငွေကြေးထောက်ပံ့တော့လိုတာပေါ့ညီမတို့ကကြခုချိန်မှာအိမ်မှာတင်တန်းခွန်တာဆိုတော့လေအလုပ်တွေလည်းကုန်ရက်ထားတာကြတော့ဟိုပါစိုင်ကလည်းပြူတာဆိုလေအလိုကဝင်ငွေကလည်းမရှိဘူး
စစ်ကောင်စီကအာဏာသိမ်းပြီးချိန်ကစလို့လက်ရှိအချိန်ထိစစ်ရေးအသုံးစရတွေကိုတိုးမြှင့်တုံ့ဆွဲခဲ့ပါတယ်အဲ့ဒီစည်းရိမ်တွေနဲ့အယက်သားပြည်သူတွေကိုပြစ်မှတ်ထားပြီးလေကြောင်းကနေတိုက်ခိုက်နေတာဟာငလေးအရေးပေါ်ကယ်ဆယ်ရေးလုပ်နေတဲ့အချိန်တွေတောင်မရနာခဲ့ပါဘူးတစ်ဖက်မှာတော့စစ်ကောင်စီကအာဏာသိမ်းတဲ့နှစ်ကစားပြီးကာကွယ်ရေးအသုံးစစ်ကိုနှစ်စဉ်တိုးမြှင့်တုံ့ဆွဲနေတာပါ2023-24ဘဏ္ဍာနှစ်အတွက်ကာကွယ်ရေးအသုံးစစ်ကိုကျပ်ဘီလီယံ5600အထိတုံ့ဆွဲခဲ့ပါတယ်လာမယ့် 2025-26 ဘဏ္ဍာနှစ်မှာလည်းကာကွယ်ရေးအသုံးစိတ်တိုးမြင့်သုံးဆွဲသွားမယ်လို့စစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကမတ်လ24ရက်မှာစစ်တပ်ပိုင်းမီဒီယာကနေပြောဆိုထားပါတယ်။အခုလိုစစ်ရေးအသုံးစိတ်ကိုတိုးမြင့်သုံးဆွဲနေပေမဲ့နှစ်စဉ်သဘာဝဘေးအန္တရာယ်တွေဖြစ်တဲ့ရေကြီးတာ၊မုန်တိုင်းတိုက်တာတွေကိုကြုံနေရတဲ့ပြည်သူတွေအတွက်တော့အရေးပေါ်ရန်ပုံငွေရထားခြင်းမရှိပါဘူး။ဒါအပြင်အယက်သားအစိုးရလက်ထက်ကတဘာဝဘေးရန်ပုံငွေအဖြစ်စုဆောင်ထားတဲ့ကျပ်ဘီလီယံ400ကျော်ကို2022ခုနှစ်မှာစီးပွားရေးလုပ်ငန်းရှင်တွေစီစစ်ကောင်စီကထုတ်ချခဲ့ပါတယ်။ဒီလိုထုတ်ချလိုက်တာကြောင့်လက်ရှိငလင်ဘေးဒဏ်ကြုံရချိန်မှာပြည်သူတွေကိုစစ်ကောင်စီကမြင့်မြတ်ဆန်းဆန်းနဲ့ထိတိရရကူညီနိုင်ခြင်းမရှိခဲ့ပါဘူး။ဒါကြောင့်ပြည်သူတွေဟာအသက်အိုးအိမ်ဆုံးရှုံးမှုများခဲ့ရတာဖြစ်တယ်လို့ဝေဖန်ထောက်ပြမှုတွေလည်းရှိနေပါတယ်။အန်ယူဂျီပြောရေးဆိုခွင့်ရှိသူဦးနေဖုံးလက်က
တော့လက်ရှိဖြစ်ပွားခဲ့တဲ့ဒီသတိုင်းကလေးကြီးကြောင့်ပြည်သူလူထုများများစွာပေါ့နော်ကျွန်တော်4,000ကျော်ကျွန်တော်တို့အသက်မဆုံးရှုံးနေမယ်နဲ့ပုံမှန်ပြီးတော့ကြီးမားတဲ့ပြင်းထန်တဲ့ဆုံးရှုံးမှုတွေကြုံကြရတာဟာဒီဂျမ်ပတ်စစ်အုပ်စုကကျွန်တော်မတရားအာဏာကိုလူယူကိုကြိုးစားနေတဲ့အခြေအနေဖြစ်တဲ့အတွက်ကြောင့်ဒီထက်ကျွန်တော်တို့ဆုံးရှုံးမှုတွေပိုပြီးတော့များခဲ့ရတယ်ဆိုတဲ့အချက်ကိုလည်းဒီနေရာမှာအတိအနဲ့ကျွန်တော်တို့ပြောကြားလိုပါတယ်အဲ့တော့ကျွန်တော်တို့ NGO မျိုးသားညီညွတ်ရေးဆိုအနေနဲ့ဒီရေးပေါ်တုံ့ပြန်ရေးဆိုင်ရာလုပ်ငန်းတွေကိုဒီတနင်္ဂနွေဖြစ်တဲ့နေ့မှာနေပဲတောက်လျှောက်ကျွန်တော်တို့ဆောင်ရွက်ခဲ့တာရှိပါတယ်ကျွန်တော်တို့မှာ Emergency Operation Coordination Committee EOCC လို့ခေါ်တဲ့ရေးပေါ်အခြေအနေစီမံခံမှုဆိုင်ရာပေါင်းစပ်ညီနာရေး Committee ရှိပြီးတော့အဲ့ Committee စည်းဝေးကိုကျွန်တော်တို့နေချင်းခေါ်ယူပြီးတဲ့အခါမှာရေးပေါ်တုံ့ပြန်ရေးတွေကိုချက်ချင်းဆောင်ရွက်ခဲ့ပါတယ်အဲ့တော့မြေပြင်မှာရှိနေတဲ့ပြည်သူ့အချုပ်အခြာအဖွဲ့တွေပြည်သူ့ကာကွယ်ရေးအဖွဲ့တွေနောက်ပြီးတော့ PDF တွေပေါ့နော်ပြီးတော့သက်ဆိုင်ရာဝန်ကြီးဌာနတွေအားလုံးကိုလည်းပဲကျွန်တော်တို့ကဒီဘောရှင်တွေကိုခါရဲအတီဘိတ်လုပ်ပြီးတော့ကုညီကလေးလုပ်ငန်းတွေစီးရင်ကောက်ယူရေးကိစ္စတွေဒါတွေအကုန်လုံးကိုချက်ချင်းဆောင်ရွက်ဖို့လေကျွန်တော်တို့အဲညွှန်ကြားချက်တွေထုတ်ပြန်ခဲ့ပါတယ်
။ငလင်တန်ခံရတဲ့ပြည်သူတွေကိုကုညီကစေရေးအတွက်နိုင်ငံတကာကနေလူရန်ငွေကန်ဒေါ်လာ55.8တန်းအထိစစ်ကောင်စီကရရှိထားပါတယ်။ဒါ့အပြင်ကုညီကစေရေးအတွက်ပြည်ပနိုင်ငံတွေကကယ်ဆယ်ရေးပစ္စည်းတွေနဲ့အစားအသောက်တွေကိုလည်းတန်ချိန်များစွာထောက်ပံ့ထားပါသေးတယ်။ငလင်ဘေးဒဏ်သင်ဒေသတွေမှာအစားအစာတချို့နဲ့တောက်သုံးရည်အတိုင်းအတာတစ်ခုထိဖူလုံနေပေမဲ့လက်ရှိအချိန်ထိအိမ်ပြိုပြက်တွေရှင်းလင်းနိုင်ခြင်းမရှိသေးပါဘူး အခုလိုရှင်းလင်းတာတွေအပိတ်မလုံနိုင်သေးတာကြောင့်ဒေသခံပြည်သူတွေဟာကွင်းမြေတွေမှာစုပေါင်းပြီးညဘက်တွေမှာချစ်နောင်ကိုစီချအိတ်ဆက်နေကြရပါတယ်ဒါကြောင့်ယာယီအိမ်တွေယာယီအိမ်သားတွေနဲ့တုံးရီတွေရရှိရေးအပြင်ဒေသခံတွေရဲ့အိမ်ပြိုပြက်တွေကိုရှင်းလင်းပြီးအိမ်မှပြန်လည်နေထိုင်ရေးအစီအစဉ်တွေစတင်ဖို့လိုအပ်နေပြီလို့မြန်မာ Emergency Response Coordination Unit MERCU ကပြည်သူ့ဆက်ဆံရေးတာဝန်ရှိသူတို့ကထောက်ပြပါတယ
်။ဒါရဲအားလုံးကထိနာစေပါတယ်။စီမံခန့်ခွဲမှုမကောင်းတာเนาะရမုံငွေတွေကိုကောင်းမွန်စွာပေါ့เนาะကောင်းမွန်စွာမစီမံမခံကိုင်းနိုင်တာပွင့်လင်းမြင်သာမှုမရှိတာဒါတွေကကျမတို့ကနာကက်မှာလဲကြုံဘူးတယ်လေနော်နာကက်မှာလဲကျမတို့ကြုံဘူးတယ်အဲ့တော့ဒါတွေကဘသူ့ပဲနင်တာလဲဆိုကိုယ့်ပြည်သူပဲနင်တာတာပေါ့ကျမတို့ပြည်သူတွေပဲနင်တာလေခံစားရတဲ့ပြည်သူတွေပဲနင်တာတာပေါ့ Sister Management ကလိုတယ်ကျမတို့ကဖြည့်ရှင်းရမယ်ရေပေါ်ရမုံငွေလဲလိုအပ်တယ်ပြင်ထားဖို့လဲလိုအပ်တယ်မြန်မာနိုင်ငံလိုနိုင်ငံမျိုးတွေတကယ်ကိုစနစ်တကျရှိရဲ့ team တွေလေ့ကျင့်ထားတဲ့ team တွေကလိုအပ်တယ်
အမျိုးသားညီညွတ်ရေးအစိုးရ NUG လူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနကလည်းငလျင်ကူညီကဲ့စက်ရေးတွေအရေးပေါ်ရန်ပုံငွေကန်ဒေါ်လာတသန်းမှတည်ထားတယ်လို့သိရပါတယ်။ဒီလူငွေတဲ့ကကြက်6တသမ3တန်းကိုစကိုင်းတိုင်းနဲ့မန္တလေးတိုင်းကငလျင်ဘေးတန်းခံရတဲ့ပြည်သူတွေစီကူညီကဲ့စက်ရေးအတွက်သုံးစွဲပြီးဖြစ်တယ်လို့ဆိုပါတယ်။ဒီလူငွေတွေကကြက်6တသမ3တန်းကိုစကိုင်းတိုင်းနဲ့မန္တလေးတိုင်းကငလျင်ဘေးတန်းခံရတဲ့ပြည်သူတွေကိုကူညီကယ်ဆယ်ရေးအတွက်သုံးစွဲပြီးဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်ပြန်လည်ထူထောင်ရေးအတွက်ကန်ဒေါ်လာ3သိန်းကျော်ကိုသုံးစွဲထားတယ်လို့လည်းသိရပါတယ်။ဒါပေမဲ့စစ်ကောင်စီထိန်းချုပ်ထားတဲ့နေမျိုးတွေမှာတော့တိတိယယောက်ကူညီထောက်ပံ့ပေးနိုင်ခြင်းမရှိသေးဘူးလို့သိရပါတယ်။ကြပြင်ငလင်ကြလူပေါင်း4,100ကျော်အထိတည်ဆုံရတာကတဘာဝဘေးအန္တရာယ်ကာကွယ်ရေးအတွက်ကြိုတင်ပြင်ဆင်မှုမရှိတာနဲ့အရေးပေါ်ရန်ပုံငွေမထားတာကြောင့်ဖြစ်တယ်လို့ NUG လူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကျောက်တာဝင်းမြတ်အေးကပြောပါတယ
်အခုငလင်ဘေးမှာမဟုတ်ပါဘူးအာနာသိမ့်ပြီးရဲ့နောက်ပိုင်းကြီးကြီးမားမားဖြစ်ခဲ့တဲ့မူခါမုံတိုင်းယာဂီမုံတိုင်းအဲ့နောက်ဆက်တွဲရေဘေးစတာတွေကစတာတွေကိုပြန်ကြည့်လိုက်ခဲ့ပြန်ကြည့်လိုက်ရင်စစ်တပ်ဥဆောင်တဲ့ဒီအဖွဲ့အစည်းတွေကကြိုတင်ပြင်ဆင်ထားဘူးဘာမှမမေ့ရမရှိသလိုပြည်သူအစိုးရလက်ထက်မှာလှုပ်ဆောင်ခဲ့တဲ့ COVID-19 အရေးပေါ်တုံ့ပြန်ရေးလုပ်ငန်းစဉ်တွေမှာအားလုံးကမောကမဖြစ်ကုန်တာအားလုံးဒီအသိပါပဲအခုလိုလူသေဆုံးမှုအများဆုံးဖြစ်စေတဲ့ဘေးရန်တွေတစ်ခုဖြစ်တဲ့ငလျင်ဘေးဖြစ်တဲ့အချိန်မှာလည်းသူတို့ရဲ့ကြိုတင်ပြင်ဆင်မှုကြိုတင်ကာကွယ်မှုမရှိတဲ့အတွက်ကြောင့်လို့အသက်ဆုံးရှုံးမှုတွေပိုများခဲ့သလိုအရေးပေါ်ရှာဖွေကယ်ဆယ်ရေးမှာလည်းအာဏာချုပ်ဒီအများကြီးရှိတာကြောင့်မတည်တင်းတဲ့လူတွေအသက်ဆုံးရှုံးရတာဖြစ်ပါတယ်စစ်ကောင်စီထိန်းချုပ်ထားတဲ့အနေမျိုးတွေမှာတော့ထိခိုက်ဆုံးရှုံးမှုဆန်းစစ်တဲ့ကိစ္စတွေကိုကျွန်တော်ရဲ့လူသားဆန္ဒစေနာဝန်ထမ်းတွေက NLD ကြားနေပြီးတော့တူတူဝက်ဝက်လှုပ်ဆောင်ကြရတာဖြစ်ပါတယ်ထောက်ပံ့မှုတွေကိုလည်းဝန်ကြီးဌာနအမည် NUG နာမည်မဖော်ဘဲနဲ့လှုပ်ဆောင်ရတာဖြစ်တယ်ဒါမှသာထောက်ပံ့တဲ့သူရောထောက်ပံ့မှုကိုလက်ခံတဲ့သူပါစကောက်စီရဲ့ရံပြုတ်မှုအနေပြီးတော့ကျွန်တော်တို့ရှောင်ရှားနိုင်မှာဖြစ်ပါတယ
်။လက်ရှိမှာတော့ NUG အနေနဲ့ငလင်ဘေးတန်ခံရတဲ့ဒေသတွေမှာတိဆုံသူတွေထိခိုက်ထင်ရရသူတွေရဲ့စီရင်ကိုကောက်ယူနိုင်ပေမယ့်မတန်ဆွမ်းဖြစ်သားတဲ့အရေးတက်ကိုတော့မကောက်ယူနိုင်သေးပါဘူး။ပြီးခဲ့တဲ့ငလင်ကြောင့်လူအနည်းဆုံး1000ကနေတသိန်းထိတိဆုံနိုင်တယ်လို့လည်းအမေရိကန်လူမျိုးမြေငလင်ပညာရှင်တို့ကတွက်ချက်ထားပါတယ်။ဒီလိုမသေးသင့်ပေပြည်သူတွေအသက်ဆုံးရှုံးခဲ့ရတာကအခုတစ်ချိန်တည်းမဟုတ်ပါဘူး။2008ခုနှစ်မှာဖြစ်ပွားခဲ့တဲ့နာဂစ်မွန်တိုင်းကြောင့် ARD တိုင်းမှာလူပေါင်း3,300ကျော်သေဆုံးခဲ့ပူပါတယ်။ဒီလိုသေဆုံးရမှုတွေဟာမြန်မာနိုင်ငံမှာတဘာဝဘေးအန္တရာယ်ကာကွယ်ရေးအတွက်စစ်တပ်အုပ်ချုပ်နေတဲ့ကာလတခြားကြိုတင်ပြင်ဆင်ခဲ့တာမရှိလို့ဖြစ်တဲ့ဆိုတဲ့ထောက်ပြမှုတွေလည်းရှိပါတယ်။2013ခုနှစ်သမ္မတဦးသိန်းစိန်အစိုးရလက်ထက်မှာတော့အာဆီယံနိုင်ငံတွေရဲ့ PR တွေကြောင့်တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေကိုရေးဆွဲအတည်ပြုခဲ့ပါတယ်။ဒါပေမဲ့လက်ရှိအချိန်မှာဥပဒေကရှိနေပေမဲ့စစ်ကောင်စီအစိုးရကမျက်ကွယ်ပြုပြီးအရေးပေါ်ကူညီကယ်ဆယ်ရေးတွေအတွက်ကြိုတင်ပြင်ဆင်တာတော့မရှိဘူးလို့ညံလင်းသစ်သုတေသနအဖွဲ့ရဲ့နိုင်ငံရေးနဲ့သုတေသနအကြံပေးကိုမိုးချက်နေကပြောပါတယ
်ခုကတော့ဒီတဘာဝဘေးဆိုင်ရာအရေးပေါ်ရန်ပုံငွေထားတာမျိုးကလည်းမရှိဘူးပေါ့ဗျာနော်အဲနောက်ပြီးတော့ဒီအရေးပေါ်တုံ့ပြန်ရေးအတွက်လိုအပ်တဲ့ပညာရှင်တွေပေါ့ဗျာနော်ဟိုအဲကျွန်တော်တို့ဥပမာ engineer တွေပါမယ်နော် geologist တွေပါမယ်အစရှိတဲ့ဒါမျိုးတွေကလည်းမရှိဘူးနော်နောက်တစ်ခါဒီလိုတဲ့ ဒီအထောက်ကူပြုပစ္စည်းတွေပေါ့ဗျာ။နော်သုံးဆွဲရမယ့်ပစ္စည်းတွေနော်။ဒါမျိုးတွေဝယ်ယူထားတာကြိုပြင်ထားတာမျိုးကလည်းမရှိဘူးပေါ့နော်။နောက်တစ်ခါဒီတဘာဝဘေးရဲ့နေရာကိုဒီဖြစ်လာရင်တုံ့ပြန်ဆောင်ရွက်ဖို့နော်။ဒီအမြဲတမ်းအဖွဲ့အစည်းတွေပေါ့ဗျာ။အထူးအဖွဲ့တွေဖွဲ့ထားပြီးဖွဲ့ထားရမယ်။လင်းချင်းငယ်တွေပုံမှန်လုပ်မယ်ဆိုတာမျိုးတွေကလည်းမရှိဘူးပေါ့ဗျာ။နော်။နောက်တစ်ခါဒီလိုတဘာဝဘေးရဲ့နေရာကြုံရတဲ့အခြေအနေမှာလိုအပ်တဲ့နော်အရေးပေါ်အသုံးပြုဖို့လိုအပ်တဲ့ဒီစားနေရိတ်ခါတွေစေဝါတွေပေါ့နော်အသက်စုဆောင်ထားတာနော်ဒါမျိုးတွေလည်းမရှိဘူးနော်ဟိုအဲ့ဒီဟာကြီးအတွက်လည်းသူတို့ဘယ်တော့မှငွေကြီးမတုံးခဲ့ဘူးပေါ့ဗျာနော်အဲ့ဒီရဲ့အကျိုးဆက်တွေကနော်ဒီအခုလို့ဒီကြီးမားတဲ့သဘောဘေးရန်တွေဖြစ်တဲ့အချိန်မှာဒီကြီးကြီးမားမားဒုက္ခတွေ့တာပါပဲ
ငလင်ဘေးတန်တဲ့ပြည်သူတွေအတွက်တော့ပြည်တွင်းပြည်ပကအကူအညီကယ်ဆယ်ရေးတွေရရှိထားပေမယ့်ပြည်လဲထူထောင်ရေးဟာအစွမ်းကုန်ယုံကန်ရအောင်ပါပါငလျင်တကြောင်ပျက်စီးသွားတဲ့ဒေသတွင်းစီးပွားရေးလုပ်ငန်းတွေ၊ကျန်းမာရေးပိုင်းလုပ်ငန်းတွေပြန်လည်လည်ထူပိုးမှာလည်းအချိန်ယူကြရအောင်မယ့်အနေအထားဖြစ်နေပါတယ်။လက်ရှိနှစ်သက်ကူချိန်မှာတော့ဒကြံပွဲတော်ကိုစိတ်လုံးကြုံစားနဲ့ဆင်နွှဲနေရမယ့်အစားနောက်ဆက်တွဲငလျင်ကြီးတွေထပ်လာရင်စိုက်တွေထပ်ပြိုမှဆိုးတဲ့စိတ်တွေနဲ့ဖြတ်တန်းနေကြရတာဟာတဘာဝဘေးကျွတ်တင်ပြင်ဆင်စီမံခန့်ခွဲမှုအားနည်းချက်တွေရဲ့ပြရောက်တစ်ခုဖြစ်လို့နေတာပါ။ဒီတဲ့ရင်ဆောင်မကိုတန်လင်းခက်ကပေးပို့ထားတာဖြစ်ပါတယ
် sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာဆင်နိုင်ပါတယ်နောက်ဆုံးရသတင်းတွေဆောင်မတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင်
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ